ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်အတွင်းကစံခရဘူရီရဲစခန်းနေကြားဆောင်တပ်ရဲတပ်ဖွဲ့13ကရဲတပ်ဖွဲ့ဝင်များအထူးတပ်ဖွဲ့စုနေကြားဆောင်အဖွဲ့ဝင်များစံခရဘူရီခရိုင်အုပ်ချုပ်ရေးတာဝန်ရှိသူများပူးပေါင်းပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာသူတွေကိုဖမ်းဆီးဖို့အတွက်စစ်ဆေးဂိတ်ချပြီးဖမ်းဆီးခဲ့ပါတယ်မတ်လ19ရက်နေ့မနေ့ပိုင်းကနေစပြီးကမ္ဘာ့သမားမြန်မာနိုင်ငံသားနဲ့အတူမြန်မာ20ဦးဖမ်းဆီးနိုင်ခဲ့တယ်လို့မနေ့တနာရီအချိန်လောက်မှာပဲထောင်ပါဘူးစစ်စည်းရေးဂိတ်မှာ33ဦးထပ်မံဖမ်းဆီးနိုင်ခဲ့ပြီးနောင်လူကျေးရွာအတွင်းမှာပုံအောင်နေတဲ့နောက်ထပ်မြန်မာ50ကျော်ကိုလည်းနေကြားဆောင်တပ်တွေကဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးကချနာဘူရီနေကြားဆောင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနေ့တည်းမှာပဲမြန်မာ100ကျော်ဖမ်းမိခဲ့တာဖြစ်ပါတယ်။အလုံသမားရေးလှုပ်ရှားသူဦးရဲမင်းကတော့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေကစစ်တပ်ကအာဏာသိမ်းပြီးစစ်မှုထမ်းဥပဒေထွက်ပြီးတဲ့အချိန်မှာပုံများလာတယ်လို့လည်းပြောပါတယ်
။ဖမ်းနိုင်မှာလို့တော်တော်များများဒီလူစုလိုက်ကြလိုက်ဖမ်းဆီးခံရတဲ့ဖြစ်ဖြစ်နေမှာရှိလို့ဆိုရင်တော်တော်များများနိုင်ငံနဲ့ဖမ်းနိုင်ငံတွေကိုတရားမဝင်ဝန်ကြီးပေါ်မှာပေါ်လာနေတာအဝန်နေရာလေးကိုကယ်ယူနေတဲ့အဲဒီလိုထောက်ထားမှုဟိုတရားမဝင်ဝင်ရောက်လာတဲ့လမ်းကြောင်းတွေမှာပဲဖမ်းဆီးခံရတာကကျွန်တော်တို့လူစုအားလူစုအားဖြစ်ပုံများတယ်ဒီမနက်ကမှလည်းလက်ရှိကျောက်စုအနာလူသွားပြီးနောက်ပိုင်းလုပ်ငန်းခွင်ရရှားပါလာတာတွေနိုင်ငံမတည်ငြိမ်တော့တာတွေပြီးတော့ဆင်းရဲမှုတွေကပိုကျိုးလာတာတွေအဓိကလူငယ်တွေအခါခဲတွေကြောက်လာတာပေါ့အဲဒီအဲလိုလူငယ်တွေကဒီအမှုဆက်ဆုံးအလုပ်ကိုဝင်ရောက်ထိုင်းနိုင်ငံတွေကိုအကြမ်းမှုလမ်းနေရာဝင်ရောက်လာတဲ့ခါမှာအဲဒီလိုသူ့လိုပဲဒီဒီခေတ်ကလည်းပြင်ပြင်ဖြစ်ခဲ့တဲ့စိုက်ပျုံလိုက်ဖမ်းဆီးခံရတာပေါ့ခါးကြီးတွေမှာဖမ်းပြီးတာတောထဲမှာဖမ်းပြီးတာရောဘာတော့မှဖမ်းပြီးတာအဲဒီနေဆက်ကနေပြီးတော့ထိုင်းနိုင်ငံကိုဖျက်ဝင်နေလမ်းကြောင်းတွေပါကားပေါ်တက်တဲ့ချိန်တော့အကျူလိုက်ပေါ်လိုက်ယူဖမ်းမိတာကားပေါ်မှာဒီကောင်20 30 40 50ကားတစ်ကြီးပေါ်မှာဖြစ်ပိတ်ကျင်းနေဆိုဖမ်းမိတာစသဖြင့်ဖြစ်တော့အတုံးထဲမှာဒီကားလာယူမဲ့ချင်းစောက်လေးကလူကောင်းတရားကျော်ဖမ်းမိတာ50ကျော်ဖမ်းမိတာစသဖြင့်ပုံစံမျိုးလုံးနဲ့ကျွန်တော်တို့အကျူလိုက်ပေါ်လိုက်ဖမ်းမိခံရမှုတွေကတက်တိုက်ဖြစ်လာတာပဲမခင်ကတည်းကပိုဆိုးလာတာပေါ့
မြန်မာလူငယ်တွေကအခုဆိုရင်စစ်မှုထမ်းဥပဒေထွက်လာပြီးအတင်းအကျပ်စစ်သားစုဆောင်းဖို့လှုပ်လာတဲ့အတွက်လည်းပြည်ပနိုင်ငံတွေမှာရရအလုံးလုံးကြဖို့အတွက်လာကြသူတွေများသလိုလူငယ်တွေအနေနဲ့သာတင်ကြဖို့အခွင့်အရေးမရတော့ဘဲအနာဂတ်ပျောက်သလိုဖြစ်ရတယ်လို့လည်းပြောပါတယ်
။ထိုင်းနိုင်ငံကပြောမယ်ဆိုရင်ကျွန်တော်တို့မြန်မာပြည်ရဲ့ဒီထိုင်းနိုင်ငံကိုဝင်ဖို့ချိုးစားနေလူတွေကအနာဂတ်ပျောက်နေတဲ့ဒီပနိုင်ငံမှာထိုင်းနိုင်ငံကမလုပ်ချင်တဲ့လူတွေကိုတွားလုပ်ဖို့တင်းတိုးဝိတ်ပြီးတော့လူရဲ့ဝင်နေကြတာ။တစ္ဆန်နေတင်းပေးပြီးတော့နောက်ဆုံးချိုးသူအလိန်ခံရတယ်။ပျောက်သွားတဲ့လူတွေအလိန်ခံရတယ်ဆိုတာလင်းခံရတယ်ပုံများတယ်။အဲ့တော့လူတွေရဲ့အနာဂတ်တွေကတဖြည်းဖြည်းနဲ့ပျောက်ဆုံးလာတာပေါ့
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပြည်မြို့ရဲ့တစ်ဖက်ကံတက္ကရာဖော်ပြမျိုးနယ်ထဲမှာလည်းမလ19ရက်နေ့ကတရားမဝင်မြန်မာ40ဦးကိုကား3စီးနဲ့အတူဖမ်းထားတယ်ဆိုပြီးဖော်ပြရဲစခန်းကသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတပတ်အတွင်းလူ900ထက်မနည်းဖမ်းမိနေတယ်လို့လည်းအလုံသမားရေးလှုပ်ရှားနေသူတွေကပြောဆိုခဲ့ပါတယ်ရှင်